မြန်မာနိုင်ငံရဲ့မူရစေဝါတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုအတွက်ထုတ်ပြန်တဲ့မူရစေဝါတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာအာဏာပိုင်တွေဘက်ကတော့မူရစေတိုက်ဖြတ်ရေးမှာသူတို့အနေနဲ့နိုင်ငံတကာနဲ့တတ်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်လို့တုံ့ပြန်ထားပါတယ်ဆက်သွယ်ဆောင်ရွက်ထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင
်နိုင်ငံတကာမူရစေဝါတိုက်ဖြတ်မှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာမှာတနိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားတာပါအဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစေဝါကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမူရစေဝါတားဆီးနှင်နေရေးရဲတပ်ဖွဲ့ရဲ့တပ်မှုရဲမှုချုပ်ကျော်ဝင်းက VOA ကိုအခုလိုဖြေကြားပါတယ
်။လုံးဝမဟုတ်ဘူး။ဒေတာကိန်းဂဏန်းတွေကတော့များကောင်းများလာလိမ့်မယ်။သို့သော်လည်းအပြည့်အဝမလုပ်ဘူးလို့မလိုက်နိုင်ဘူးလို့ဆိုတာတွေကတော့ဒါတွေကတို့ဘာမှမသိဘဲနဲ့ဟိုပါပေါ့နော်။စပွဲပေါ်မှာရေးတဲ့အကြံပြုချက်တွေပဲလို့ကျွန်တော်တို့အဲ့လိုပဲပယ်ချကြမှာ။ဒီကဘယ်အချက်လက်ပေါ်ကြည့်ပြီးတော့တိုးတယ်လို့ပြောလဲသိကျွန်တော်တို့တိုင်းတာတဲ့ကောင်မှ NNCC တရုတ်အဖွဲ့လည်းတိုင်းတာတာပဲလေ UNODC လည်းတိုင်းတာတာပဲတိုင်းတော့ကျွန်တော်တို့ NNCC ရဲ့အစီရင်ခံစာတွေမှာဆိုဧကဟတာ200လောက်ကျသွားတယ်လို့ဖော်ပြထားတာပဲသူကဘယ်လိုလှုပ်တိုးတယ်ပြောလဲမသိဘူးမလိုက်နိုင်ဘူးသူဘာလို့ဆိုတော့လုံးဝမဟုတ်ဘူးကြာကျွန်တော်တို့လုတ်ကန်နေကြတာပဲလေခွန်အားရှိသမျှဆွန်အားရှိသမျှပေါ့နော်ဆောင်ရွက်နေကြတာပဲပေါ့
ဟုတ်ပြီစမ်းပြည်နယ်ထဲမှာဆိုရင်ဒီမြန်မာအစိုးရကနေပြီးတော့ဟာလားပြည်သူစစ်တွေဖွဲ့ထားတာရှိတယ်လေအဲ့တော့ဒီတပ်မတော်ရဲ့ထင်းချိုးမှုအောင်မှာအဲ့ဒီပြည်သူစစ်တွေကိုလုတ်ပိုင်ခွင့်ပေးလို့ကြောင့်မလို့အဲ့ဒီနေရာတွေမှာလည်းဘိန်းနေရာအထွက
်ထွက်ပါတယ
်ဟုတ်ကဲ့ပြောပါပြောအဲ့ဒါဘလို့ချိန်နေလဲ
အဲ့အဲ့ဒါလေးကတော့ဟိုဒါဖြစ်နိုင်ကြီးရှိပါတယ်ဟိုပါပေါ့နော်ကျွန်တော်လည်းလက်ခံပါတယ်တော်တော့ဟိုဒါပေမဲ့အဖွဲ့အစည်းရလုပ်တယ်လို့တော့ကျွန်တော်ကမဆိုလိုပါဘူးအဲ့ဒီနေရာတွေကကျွန်တော်တို့ကအုတ်ချုပ်မှုအာဏာပေါ့မတက်ရောက်တဲ့နေရာတွေရှိတယ်ကျွန်တော်တို့သွားကျင်နိုင်သွားလို့မရတဲ့နေရာတွေရှိတယ်လေအဲ့လိုနေရာမျိုးတွေကြာလို့ရှိရင်သူကနောက်လမ်းမဆက်တော့ခက်ခဲတယ်တောတောင်ထူရက်တယ်အဲ့ဒီလိုနေရာတွေအကြောင်းပြုပြီးတော့ဟိုပါပေါ့သူလွတ်လပ်ပြီးတော့အဲလုပ်တဲ့လူတွေတော့ရှိမှာပေါ့လူပုဂ္ဂိုလ်တွေရှိမှာပေါ့အဲ့ဒီနေရာမှာဒီအဖွဲ့တွေကလုပ်တယ်လို့တော့ကျွန်တော်မဆိုလိုဘူးပေါ့အဲ့ဒါမျိုးတွေကတော့ရှိနိုင်တယ်ရှိမယ်လို့လည်းယုံကြည်တယ်လေအဲ့မြန်မာပြည်ကျွန်တော်တို့ကအခု information ရတယ်ပါညာဆိုရင်ကျွန်တော်တက်မတော်နဲ့ပူးပေါင်းပြီးတော့အဲ့နေရာတွေရောက်အောင်အခုကျွန်တော်တို့မူရေးတက်ဖွဲ့အနေနဲ့ဆိုရင်ကျွန်တော်တို့သွားမရဘူးပေါ့အ
မေရိကန်နိုင်ငံကြီးဝန်ကြီးဌာနက2015ခုအတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာ2013ခုနှစ်ကစပြီးဘိန်းဆိုင်ဧကပိုတိုးလာတယ်လို့ထောက်ပြထားပါတယ်မြန်မာတိုင်းနိုင်ငံလုံးမှာစိတ်ကြွစီပြန့်နှံ့ရောင်းဝယ်နေကြတယ်ဆိုတဲ့အချက်ကိုမြန်မာနိုင်ငံမူရေးတက်ဖြစ်ရေးတက်ဖွဲ့ကတန်းတန်းတလောက်အစစ်စင်ရေးနဲ့လုပ်နေတယ်လို့ရဲမှုချုပ်ကျော်ဝင်းကပြောပါတယ
်အဲ့ဒါနမူနာပြောလို့ရှိရင်တောက်ကန်ဒေသမှာဆိုရင်ကျွန်တော်တို့ကအခုတရခံပေါင်း38ဦးရတယ်ပေါ့နော်အခုဒီလက်တလောလေးတိုက်ပွဲလေးအတွက်မှာဒီဟာမှာကြည့်လိုက်လို့ရှိရင်စိတ်ကြွဆေးပြားကကျွန်တော်9000ကျော်လောက်ရတယ်အဲ့ဆိုလို့ရှိရင်လည်းကီလို1200ကျော်ပါဆိုတော့ဒါကဒီတက်မတော်လည်းစိတ်ထွေကိုကဲနေတဲ့အချိန်ကြတော့ဒါကျွန်တော်တို့အလွယ်တကူပဲကျွန်တော်တို့ဖော်ထုတ်လို့ရတယ်ဖန်ဆီးလို့ရတယ
်မြန်မာနိုင်ငံဟာမူရစေဝါတက်ဖြစ်ရေးအတွက်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့ဘိန်းဆိုင်ပြိုးတဲ့ဒေတာတွေကိုပိုပြီးလက်လှမ်းမိနိုင်အောင်တိုင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရစဲကြီးကိုထိန်းသိမ်းတာမျိုးမရှိဘူးလို့အမေရိကန်ကွန်ဂရက်လွှတ်တော်ကမနေ့ကတင်သွင်းတဲ့နိုင်ငံတကာမူရေးစေဝါထိန်းချုပ်ရေးမဟာဗျူဟာအစီရင်ခံစာမှာဖော်ပြထားတာပါ NGO တွေနဲ့သတင်းမီဒီယာတွေကဖော်ပြတဲ့ခိုင်လုံတဲ့အချက်လက်တွေအရမူရေးစေဝါမှောင်ခိုမှုတွေမှာအလေအလတ်ဆင့်စစ်တပ်ရဲ့အစိုးရတာဝန်ရှိသူတွေပါဝင်ပတ်သက်နေတာတွေ့ရပေမဲ့ဘူမူကြီးအစင်ထက်မြင့်တဲ့အရာရှိတွေကိုအရေးယူတာမျိုးမရှိဘူးလို့အဲ့ဒီအစီရင်ခံစာမှာပြောဆိုထားပါတယ်။ဒါပေမဲ့လည်းမကြသေးခင်နှစ်အတွင်းနိုင်ငံရေးပြုရင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံကိုအားပေးတဲ့အနေနဲ့သုံးနှစ်ဆက်တိုက်အဖြစ်ပိတ်ဆို့ပစ်ဒဏ်ခံမှုတွေကိုဖယ်ရှားပေးမှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂမူရေးစေဝါနဲ့ရာဇဝတ်မှုဆန်ရယုံ UNODC ကဘိန်းဆိုင်ပြိုးမှုတိုင်းတာစစ်ဆေးတဲ့လုပ်ငန်းတွေအပါအဝင်မူရစေဝါတက်ဖြစ်ရေးလုပ်ငန်းတွေကိုဆက်လက်အားပေးမှာဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။